မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမကြုံဘူးလောက်တဲ့အတိုင်းအတာနဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးကလေးငယ်နှစ်သိန်းအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရန်ကုန်မြို့အဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကော့ခ်စ်ဘဇားဒေသကိုရောက်လာသူစုစုပေါင်းဒုက္ခသည်အရေးအတွက်ဟာ3သိန်း3000ကျော်သွားပြီလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အခုလိုထွက်ပြေးလာကြတဲ့အရေးအတွက်နဲ့အချိန်ကာလဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းတစ်ခါမှမကြုံဘူးလို့ဆိုပါတယ်။စက်တင်ဘာလ4ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းလူပေါင်း2သိန်း2000ထွက်ပြေးခဲ့တယ်လို့ဆိုပါတယ်။အခုလိုထွက်ပြေးလာမှုဘယ်တော့အဆုံးသတ်မယ်ဆိုတာကိုလည်းသူတို့အနေနဲ့မခံမနိုင်ကြောင်း UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စဟာတဖြည်းဖြည်းကြီးထွားလာနေတဲ့စာနာမှုဆိုင်ရာအခက်အခဲတစ်ခုဖြစ်ကြောင်းနဲ့အထိအနာဆုံးကတော့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ကနဦးကောက်ယူခဲ့တဲ့စစ်တမ်းတွေအရထွက်ပြေးလာကြသူစုစုပေါင်းရဲ့60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ကော့ခ်စ်ဘဇားမှာရှိတဲ့ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်မြို့တော်ဒါကာနဲ့ UNICEF ထောက်ပံ့ရေးဌာနရှိရာဒိမတ်မြို့တော်ကိုပင်ဟေဂင်တို့ကနေထောက်ပံ့ရေးပစ္စည်းတွေကိုပို့ပေးနေတယ်လို့ဆိုပါတယ်။သူတို့အတွက်အနည်းဆုံးလိုအပ်တဲ့ရန်ပုံငွေဟာအမေရိကန်ဒေါ်လာ 8.3 သန်းဖြစ်ပေမဲ့ဒုက္ခသည်အရေးအတွက်ထပ်တိုးလာတာနဲ့အမျှရန်ပုံငွေလည်းထပ်လိုနေအောင်မှဖြစ်တယ်လို့ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။